โอเคพอมาดาดาขมอยครับကျွန်တော်တို့ဒီ order လို့ခေါ်တဲ့နှလုံးကနေထွက်လာတဲ့ဒီအဓိကသွေးကြောအမကြီးပေါ့ဆရာနော်ဒီခဏကိုတကူလုံးကိုပို့တဲ့သွေးကြောကြီးဖောင်းကြွလာပြီးတော့နောက်ဆုံးမှာပေါ့နော်ဒီပေါက်ထွက်သွားနိုင်တဲ့ယောဂဖြစ်တာမြန်မာပြည်မှာအဖြစ်များလားဆရာကြီ
းအခုကမှတော့ပို့ပြီးတော့လူတွေကသတိထားလာတာရယ်ပို့ပြီးတော့ပြည်တယ်နိုင်မှသိလာတာရယ်အဲ့ဒါပေါ့အခြေခံပြီးတော့အရင်ရတဲ့စာရင်တော့ပို့ပြီးတော့များတယ် incidents ပို့များတယ်လို့ပြောရမှာပေါ့ဗျာဒီနေရာအရင်တော့ဆိုရင်တော့အိမ်မှာအလုံးကြီးတွေ့တယ်ဖောင်းတယ်နောက်ကြတော့ဗတ်ဒီမမကြီးတို့ရုပ်ရက်ပြပွေးပြီးတော့အသက်ဆုံးရှုံးသွားတယ်ဒီလိုပဲနေကြတာဟုတ်အခုကြတော့ဒါလူတွေကိုလိုက်ကိုရလဲတော်တော်လေးတည်လာတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါကဆရာကြီးဘာကြောင့်အထက်အဖြစ်ရလဲဘယ်လိုဖြစ်ရလဲဝါဆရာနော်
ဒီကကျွန်တော်တို့ကနှလုံးကနေပြီးတော့ထွက်လာတဲ့သွေးကြောမာကြီးကိုပထမတော့ကိုယ်ကိုယ်လေးထွက်လာတာပေါ့အဲ့ဒါကို arch of the order ခေါ်တာပေါ့လေဒီအနေပြီးလို့ရှိရင်အောက်ကိုရင်ဗတ်တရဆင်းသွားပြီးတော့ဒီကိုယ်လုံးကိုတွေးပြန်ကြည့်ရဲအဲ့ဒီကြိုးကြောမှာကြီးကအနည်းဆုံးကျွန်တော်လူကြောက်ကလက်မလောက်တော့အနည်းဆုံးရှိပါတယ်ဒီကိုယ်လုံးကိုပြန်ကြည့်ပြီးတော့အရေးကြီးဆုံးသောကြိုးကြောကြီးလို့လည်းပြောရမှာပေါ့အဲ့ဒီကြိုးကြောမှာကြီးဟာယောဂါကဘယ်လိုဖြစ်လာလဲဆိုတော့အခုကမှလူတွေရဲ့အနေတိုင်းစားတော့အစီအစာကြီးစားတာများတယ်ကြိုးကြောအတင်းနိုင်ငံကြီးကကျမလာပြီးတော့အဲ့ဒီကနေပြီးတော့ဒီချိန်မှာဒီနိုင်ငံကြီးကသူကပုံမှန်လို့elasticity ကတော့ဘာလို့ဖောင်းနေပိနေဆိုတာမျိုးမရှိတော့ဘဲနဲ့ချစ်မမာကြီးဖြစ်လာပြီးတော့နိုင်ငံကြီးပြည့်စည်ပြီးတော့ဖောင်းကျွာလာတာပေါ့အဲ့ဒါကိုဒီကအပြင်ဆိုတော့ဘိုက်ထဲမှာရှိလို့ရှိရင် abdominal aortic aneurysm လို့ခေါ်တာပေါ့သွေးကြောဖောင်းကျွာတဲ့ယောဂါပေါ့အဲ့ဒီသွေးကြောကဖောင်းကျွာမယ်ဒီတိုင်းနေမှာမဟုတ်ဘူးတော့တစ်ပြေးတစ်ပြေးဆိုလိုကြီးလာတယ်ဒီချိန်မှာရုပ်ရည်သွေးပါးကြီးပေါင်နေစောင့်တက်သွားတယ်ပါလေဆိုရင်ပေါက်သွားတတ်တယ်ဗျာနောက်တစ်ချက်ကလေးအမှုမဲ့မမဲ့နေရာခုံနဲ့ဘာနဲ့စောင့်မိရာအလားအနေအခြေခံပြီးတော့လေသွေးကြောနယံနေနာသွားတာပေါ့အဲ့ဒီဟာနေပြီးတော့လေဖောင်းကျလာတာလေဖြစ်တတ်ပါတယ်နောက်တစ်ခုခုလူတွေစဉ်းစားပြီးတော့သွေးခေါ်နေတာတော့ဒီချိန်တုန်းကဒီ aorta မှာပိုးဝင်တာတကူပေါ့ဗျာ infection လိုအမျိုးတကူရသွားတယ်အဲ့ဒီဟာနေပြီးတော့အခြေခံပြီးတော့နယံနေရာဦးနာပြောရင်ဆွန့်အင်တက်ပြီးမရှိတော့ဘဲနဲ့ပါလွာပြီးတော့ဖောင်းလာတယ်လို့ပြောတာရှိတယ်နောက်အခုတို့ဒီပြဒနာတွေရပြောနေကြတာတော့ genetic ပေါ့သွေးကြောနယံတွေကပါလွာတဲ့ပြဿနာရှိနေတာကိုလည်းအခြေခံပြီးတော့ပြောနေတာလည်းရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအဓိကသွေးကြောမကြီးဖြစ်တဲ့အတွက်ဒီမပေါက်ခင်မှာပေါ့ဆရာနော်ကြိုတင်သိနိုင်ဖို့အရေးကြီးတဲ့ခါကျတော့ဘယ်လိုလက္ခဏာတွေကိုစောင့်ကြည့်ဖို့လိုမလဲဆရာ
အင်တန်တိုးတက်တဲ့နိုင်ငံတွေမှာတော့အစိုးရကြီးကိုသိဖို့အသိအကြီးပါတယ်အကယ်၍ကျွန်တော်ဖွံ့ဖြိုးတဲ့နိုင်ငံတွေမှာတော့ဒီသွေးကြောမှာဤဖောင်းနေမှမသိဘူးပိုက်ထဲမှာအလုံးစုစုစားမိပြီဆိုမှအဲ့ဒီအလုံးကလည်းသွေးကုန်လုံးနေနဲ့တုံပြီးတော့ကျွန်တော်တို့သွေးကုန်လုံးနဲ့ဒီလိုက်ပြီးဖောင်းကျနေတာကြီးပြတော့မှတွေ့တတ်ပါတယ်အမှန်တကယ်မှာကတော့ပုံမှန် medical check up လုပ်လိုက်လို့ရှိရင်အခုကဲမှာဆိုလို့ရှိရင် ultrasound ဆိုတာနေရာတကာမှာရှိနေကြတာပဲအဲ့မှာကြည့်လိုက်လို့ရှိရင်တော့သူ့ aorta ရဲ့အတိုင်းအတာကိုကျွန်တော်တို့ကကြည့်တယ်ကြည့်လို့နည်းနည်းလေးကြည့်ရလို့တင်လို့ရှိရင်6လတကာပြန် check လုပ်ဒီလိုရှင်တဲ့ပုံပုံကြီးလာပြီးတော့လို့ရှင်အန်ယူရီဇမ်လို့သတ်မှတ်ပြီးတော့ကုသမှုအချိန်ကြီးပြီးမယ်ဒါမှမဟုတ်ရုပ်တရက်ကုသဖို့လူနည်းနည်းလေးစောလို့နဲ့ဆိုရင်တော့မှသတိလေးနဲ့နေမယ်ဆိုပြီးတော့ပေါ့ဗျာအဲ့လိုနေလို့ရှိရင်ရပါတယ်အဲ့တော့အဲ့လိုလူမျိုးတွေပါပေါ့ဗျာကျွန်တော်အသက်ကြီးတဲ့လူတွေသွေးသွေးရှိတဲ့လူတွေအစီများတဲ့လူတွေအဓိကတော့နည်းနည်းအသက်ရရတာလူတွေမှာတော့ medical check up လုပ်ဖို့လူတွေလို့ပဲပြောမှာပေါ့ဆရာ
။ဟုတ်ကဲ့ဆရာ။ဘယ်အသက်အရွယ်လောက်ကနေစလုပ်တင်လဲဆရာ
။ကျွန်တော်ထင်တာတော့60ကျော်ရင်တော့လုပ်တင်တယ်လို့ယူဆပါတယ်။အသက်60အောက်မှာတော့ဖြစ်သေးပါတယ်။ထိခိုက်တာဟိုစောင့်မိတာကြောင့်ဖြစ်တာတော့လူငယ်တွေမှာလည်းကျွန်တော်တို့အများကြီးကွက်စိတ်အကူတပေးရပါတယ
်။ဟုတ်ကဲ့ဆရာ။ခုနကဒီအနေအကြီးတဲ့လူတွေဖြစ်တဲ့ဒီအသက်ကြီးတဲ့သူတို့ဒီသွေးတိုးရှိတဲ့သူနောက်အဆင်များတဲ့သူကဒီမျိုးတွေကိုမလာနိုင်လို့ဆရာနေမှာဖြစ်နေရောသူတို့တို့ဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လိုမယ်ထင်လဲဆရာ
။ဒီနယ်ဒီမှာတော့ဘိုက်တဲမှာတန်လျာဖြစ်တဲ့အလုံးပေါ့လေအလုံးကူစမ်းမိရင်တော့အမျိုးတက်ပြီးတော့တက်ကြွတဲ့နေရာတွေသွားပါလို့ပဲပြောရမှာပေါ့အတကောင်းမရှိဘူးသူကဘာမှလည်းလက်ကရာမပြဘူးဆိုလို့ရှိရင်တော့သူကအစာရင်လိုပါလို့မနာဘူးပေါ့သူကတော်တော်ကြီးကြီးလာရင်တော့အနီးနာကကျွန်တော်တို့အာယုံကြောတွေကိုဖိလာရင်တော့ခါးဒီပါလိနာလာတာဖြစ်တတ်တယ်နောက်ပြီးတော့ဘိုက်ထဲမှာလည်းနည်းနည်းတင်းနေတာတွေ့တတ်တယ
်ဟုတ်ကဲ့ဆရာအဲ့တော့မဖြစ်ခင်ကကြိုတင်ကာကွယ်ပြီးတော့မဖြစ်အောင်ပေါ့နော်လုံနိုင်တော့ပိုကောင်းတာဖြစ်တဲ့အတွက်ဒီရောဂါမဖြစ်အောင်ကာကွယ်နေတဲ့နည်းလမ်းတွေရောရှိလားဆရာ
ကဲမာတော့ဟို genetic ကျွန်တော်တို့မျိုးဗီဇကြောင့်သွေးကြောတွေပါလာတော့ကျွန်တော်တို့ကကာကွယ်လို့မရဘူးပေါ့ပြည်ပြောင်းလဲလို့မရလား ဒါပေမဲ့ပြုရင်ပြောင်းလဲလို့ရတဲ့ risk factor တွေကိုကျွန်တော်တို့ကာကွယ်လို့ရပါတယ်။ခုနသွေးတိုးယောဂါကိုဒီကြာကြာထိန်းသိမ်းထားမယ်ဆိုလို့ရှိရင်သွေးကြောပေါင်းကြွအလုံးကလည်းနည်းသွားမယ်။နောက်တစ်ခုကအစီယူစားတာကြီးဆော့လိုက်တယ်ဆိုလို့ရှိရင်သွေးကြောအတွင်းနံရံညီသွေးကြောနံရံညီကျင်မာခြင်းကိုလည်းဆော့နိုင်တယ်။နောက်ပြီးတော့ထိုင်းရောက်တဲ့လူစားမှုရှိနေမယ်ဆိုလို့ရှိရင်လည်းသွေးကြောတွေကပေါင်းလိုက်ပိန်လိုက်ပေါင်းလိုက်ပိန်လိုက်နဲ့လိင်ညာရပြီးတော့သူတို့ကပစ္စည်းတွေမှာကာကွယ်နိုင်တယ်လို့ပြောရပါမယ်။
ဟုတ်ကဲ့ဆရာ။ဟုတ်ဒီနေရာမှာဆရာကြီးဒီကုသမှုအပိုင်းနေနဲ့အချိန်မီကုသနိုင်အောင်ပေါ့နော်။ဘာတွေလိုရမလဲဆရာကြီး
။အာတခုရှိတာကကုသလို့အခုကျွန်တော်တို့ဆွေးနွေးနေတာကတော့သွေးကြောဖောင်းတဲ့ယောဂါကိုပြောနေတာပါ။အဲ့ဒီဖောင်းလာတာနေပြီးတော့ရုပ်ရက်ပေါက်သွားမယ်။ဆိုလို့ရှိရင်တော့ကျွန်တော်တို့ကကုနိုင်ပါလေ။အချိန်မီသာဆေးုံရောက်ရင်အခုဖြစ်မှာဆိုလို့ရှိရင်တော့သွေးကြောဌာနတွေကလည်းမြန်မာနိုင်ငံမှာတိုးချဲ့နေပြီဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အချိန်မီကုသပေးနိုင်ပါတယ်။အဲလက္ခဏာအနေနဲ့သူပေါက်သွားရင်ဘယ်လိုပြမလဲဆိုတော့လူတစ်ယောက်ကရုပ်တည့်ပိုက်ချက်မှရုပ်တည့်ကြီးအောင်တက်သွားမယ်။နောက်တစ်ချက်ကလူကဖြူဖွေးသွားလိမ့်မယ်။နောက်တစ်ချက်ကတော့ချွေးစည်းတွေအရန်ထွက်လာမယ်။နောက်တစ်ချက်ကတော့ခါးတွေလည်းအရန်နာလာမယ်။အဲတော့အကျဉ်းလေးပြောလို့ရှင်တော့အောင်းနေအောင်းနေအောင်းနေပိုက်ချက်မှအောင်းနေလို့ပြောမယ်။ပြီးလို့ရှင်ဖြူပွေးပြီးတော့အာမခမရဖြစ်လာတဲ့လူနာဆိုလို့ရှိရင်ဆေးရုံကိုပြေးရမှာ哦ဆေးရုံမှာအရေးပေါ်ခွဲစိတ်ဖို့စီစဉ်ပြီးတော့ကျွန်တော်တို့အဲ့ဒီသွေးကြောကိုကျွန်တော်တို့ကသွေးကြောအတူနဲ့လဲပြလိုက်လို့ရှိရင်ကျွန်တော်တို့လူတွေအသက်ဆန္ဒရရသွားမယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ